ခိုင်ပြည်နယ်မြောက်ဦးမြို့နယ်အောက်တကန်ကျေးရွာမှာဒီကနေ့မနက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့ပြီးတော့ရွာသားနှစ်ဦးသေဆုံးခဲ့ပါတယ်။ဒဏ်ရာရသူတချို့လည်းရှိတဲ့အကြောင်းဒေသခံတွေနဲ့တွေ့တော်ကိုယ်စားလှယ်တွေကပြောပြပါတယ်။ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့တပ်မတော်ဘက်ကတော့ရခိုင်လက်နက်ကိုက်တပ်ဖွဲ့ AA နဲ့တိုက်ပွဲဖြစ်တာလို့ပြောပေမဲ့လို့ AA အဖွဲ့ဘက်ကတော့ဒီကနေ့တိုက်ပွဲတွေဖြစ်ပွားတာမရှိကြောင်းပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေ VOA သတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်။
ရောက်မြို့နယ်အောက်တကန်ကျေးရွာတွင်ဒီမနက်ပိုင်းပြစ်ခတ်မှုတွေကြောင့်ရွာသားနှုတ်ဦးတိတ်ဆုံးပြီးခွန်ဦးတန်ရာရရှိခဲ့တယ်လို့သမ္မတော်ကဖမ်းဆီးခေါ်ဆောင်သွားရသူတို့ချို့လည်းရှိခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့နဲ့6နာရီခွဲလောက်မှာမြန်မာသမ္မတော်ကလည်းရွာကိုဝိုင်းပါပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြစ်ခတ်မှုတွေကလည်းတိမ်းရှောင်ထွက်ပြေးလာတဲ့အောက်တကန်ရွာသားတို့ကအခုလိုပြောပါတယ
်။မြန်မာတပ်တို့ကဒီလိုရွာတွေကိုတနက်တည်းတအားပြစ်ပြီးဝင်လာပြီးအင်းဒီပေါ်မှာရှိတဲ့လူတွေအကုန်လုံးဆွေးချရတယ်ဆွေးကုန်ပြီးပေါ်တိုက်ဆက်တာပေါ့ဗျာ။ကျွန်တော်အောက်တကန်မှာလည်းရောက်နေတယ်ရှားတူမတူကိုခင်ရတယ်။ဂျန်နဲ့ဒန်ရကြီးကတော့အများကြီးပါဒီလိုတရားလုံးကိုဝင်ပြီးမှွေခဲ့ရတယ်။သူတို့ကတနက်ထိမြန်လာလို့ဟောပါတယ်လို့ပြိတ်ခံတယ်လို့တရားလုံးကကြောက်လန့်နေကြတယ်သူကဒီကုန်းမျိုးပြုတ်ဒီကုန်းမျိုးပြု
တ်ဒီပြစ်ခတ်မှုကြောင့်ဆိတ်ခတ်တန်ရာရတူတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ရဦးမဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုဆက်လက်ဦးဆုံးတာဆိုင်ကလည်းအောက်တကန်ရွာတွင်ပြစ်ခတ်မှုအခြေအနေကိုအခုလိုတည်ပြုပြောဆိုပါတယ်
ဖြစ်တာကတော့6နာရီခွဲလောက်မှာအဲ့ဒီအတန်းနဲ့ကြားနေရပါပြစ်ခတ်မှုကတော့အသက်80အရွယ်ဦးဖိုးခင်ဆိုတဲ့လူကြီးတယောက်ရဲ့မတ်တယ်ဆိုတဲ့25နှစ်အမျိုးသမီးတယောက်ရဲ့ပြေးပါတယ်တန်တဲ့ခုနှစ်ယောက်ကတော့ဆေးရုံမှာပဲဆေးကုသခံရပါတယ်။မြောက်ဆေးရုံမှာက၄ယောက်ပါနော်။ကျွန်တော်တို့တင်ညမှာက၂ယောက်ပါ။ကျွန်တော်တို့အရေးပေါ်လူနာငယ်ရင်နဲ့ပဲပြည်သူတို့တယောက်ခေါ်တော့ပါလေ။သူတို့ပြောတာကတော့တပ်မတော်စစ်ကြောင်းကပြည်တယ်လို့ပြောတာပါပဲ။စိုက်ပွဲဖြစ်တယ်လို့တော့ကျွန်တော်မပြောပါဘူး။ဖမ်းဆီးခံရတာကတော့ဖြစ်ဦးလို့ကျွန်တော်ကိုစကားကြပါလေ။
အောက်တကန်ရွာဖြစ်ခတ်မှုဟာစိုက်ပွဲဖြစ်တာမျိုးမဟုတ်ပဲတစ်ဖက်သက်ဖြစ်ခတ်တယ်လို့ဒေသခံတွေကပြောပေမဲ့သမ္မတော်သတင်းမှပြန်ကြားရေးတွဲဖက်တွင်းမှုဘူမှုကျုပ်စော်မင်းထွန်းကတော့အေအေဖွက်နဲ့စိုက်ပွဲဖြစ်ခဲ့တယ်လို့ VOA ကပြောပါတယ
်။တင်ယူကြီးရွာရဲ့အခြေခံမှာကျွန်တော်အောက်တကန်ရွာရှိတယ်။အဲဒီမှာကျွန်တော်နေနေတုန်းကစောင့်ရနေတယ်။သမ္မတော်စစ်ကြောင်းအောက်တကန်ရွာရဲ့မြောက်ဖက်မှာရှိတယ်။အဲဒီစစ်ကြောင်းကကျွန်တော်မြောက်ဖက်ကိုချက်သွားနေတဲ့အချိန်မှာအောက်တကန်ကြီးရွာနားလေးရနေကအေအေဖွက်နဲ့ပြစ်တယ်တက်ကတက်ကနေပြောကြပြန်ပြီးပြစ်တယ်ပြစ်တဲ့အခါမှာအီအဖွဲ့ကတူအောက်ကန်တွေပါတယ်ဝင်ပြေးတက်ကနေပြီးတော့လိုက်ရှင်းတယ်လိုက်ရှင်းတဲ့အခါမှာအောက်ကန်တွေအောက်ဝင်မှာမိုင်းနှလုံးခွဲအပြန်လန်ဖြည့်ဖြည့်လို့တော့ဒီနေ့30မိနစ်30လောက်ဖြစ်လိုက်တယ်ဒီရောက်ဝတ်တင်နေပါလေပြစ်ပြီးပြေးရကျွန်တော်တို့ဒီစစ်စင်းမင်းများတက်တယ်ဆိုတော့စစ်စင်းမင်းများလာရှိတယ်
ဒီပြစ်ခတ်မှုတွင်ထိခိုက်မှုကတော့တရင်အချက်လက်အတိအကျမရသေးလို့မပြောနိုင်သေးကြောင်းဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်အောက်တကန်ရွာပြစ်ခတ်မှုဟာနှစ်ဖက်ပြန်လည်ပြစ်ခတ်မှုဖြစ်တယ်လို့သမ္မတော်ကပြောပေမဲ့ရခိုင်သမ္မတော်အေအေကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာမရှိကြောင်းအေအေတန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမင်းကတိုက်ပွဲဖြစ်တာလုံးဝမရှိဘူးကွာအဲ့ဒီညမှာတိုက်ပွဲဖြစ်တာမဟုတ်ဘူးဒီတော့ဘာမှသိခတ်မှန်းနေပြီးတော့ပြည်တော်တရားပေါ်ကနေပြီးတော့မှအဲ့ဒီအောက်တကန်ရွာဘက်ကလည်းမလှမ်းပြီးတော့ပြစ်တာဒီဘာမှသိတာတက်တက်ကအထည်ကွန်ကြီးကလည်းပြစ်တာဒါကခိုင်တွေကိုဒီမျိုးရေးရတာအမုံတရားပေါ်မှာအချိန်ပြီးတော့မှဒါတရားဒါအနိုင်ချက်သိတာကတည်းကဖြစ်တယ်။ဒါနေပြီးတော့သိရကြမှုသိရတာဖြစ်တယ
်။ပြီးပြတဲ့မလ23ရက်နေ့ကလည်းပုတိတော်မြို့နယ်စီတောင်ရွာတွင်လက်နေကြီးလက်နေငယ်တွေတိုက်ခတ်ခံရမှုကြောင့်ရွာသား9ဦးသေဆုံးပြီးအများပြားတန်ရရရှိခဲ့တယ်လို့ရွာသား400ကျော်စစ်ကြီးသိမ်းဆောင်နေရပါတယ်။ဒီပြစ်ခတ်မှုမှာလည်းတမတော်ဘက်ကအေအေနဲ့တိုက်ပွဲဖြစ်ပွားမှုကြောင့်လို့ဆိုထားတယ်လို့ရခိုင်တမတော်ဘက်ကတိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့ပြောဆိုခဲ့ပါတယ်။ဒီမလာတွင်ဖြစ်ပေါ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုဟာအရသာတွေပေါ်ပြစ်မှတ်စာတိုက်ခိုက်လာတာပုံမူများကြားလာနေတယ်လို့ဒေသခံတွေကပြောဆိုနေတယ်လို့မြမကမတော်အနေနဲ့အရသာတွေကိုပြစ်ခတ်တာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်။လက်ရှိမြောက်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်စဉ်နဲ့ပြစ်ခတ်မှုဖြစ်စဉ်တွင်ဒေသခံရွာသား6500ကျော်စစ်ပြီးသိမ်းရှောင်နေကြရပါတယ်။ဒါ့အပြင်အေအေနဲ့ဆက်နွယ်နေတဲ့ဆိုတဲ့တံတရားနဲ့ဖမ်းဆီးခံရမှုတွေချင်းနှစ်ဖက်စီရေးပြိပကတွင်ပြန်နိုင်ခံရမှုတပ်ဖြတ်ခံရမှုစတဲ့လူကိုယ်ရေးချိုးဝါမှုတံတွေကိုလည်းခံနေကြရပါတယ်ခင်ဗျာ